လေးစားရတဲ့သောတာရှင်များရှင်ကျမတို့လူမျိုးအများစုဟာကိုတူးတယောက်တည်းကောင်းစားဖို့စိတ်ချမ်းသာဖို့အလိုပြည့်ဝဖို့ဦးစားမပေးဘဲအများအတွက်ဦးစားပေးလိမ့်ရှိပါတယ်မိဘအတိုင်းဝိုင်းပတ်ဝန်းကျင်ကိုလေးစားတတ်မှုထားတတ်ပါတယ်ဒါဟာမြမရည်ကြီးမှုမြမဓလိထုံးစံတစ်ခုပါကျမတို့ဟာမြမလူမျိုးများမှုဒီလိုရည်ကြီးမှုတွေရှိတယ်ဆိုတာကိုဒေါ်လှလှကကိုယ်တိုင်ကျင့်သုံးပြသခဲ့ပါတယ်ဒေါ်လှလှဟာဗုဒ္ဓဘာသာဝင်ဝိပဿနာတရားအားထုတ်နေတဲ့မိုးကုတ်ယောဂီပြီကံကံရဲ့အကျိုးကိုယုံကြည်တယ်လို့ဒေါ်အောင်ဆန်းစုကြည်ကျမ်းမာပါစေလို့သူ့ချွေးနှဲစာလေးတဲကငွေနဲ့အလှူဒါနပြုစုတောင်းလို့ထောင်သုံးနှစ်အပြစ်ပေးခံရတာဟာကံတရားတဲ့စစ်မှန်တဲ့တရားခံကိုခိုင်လုံတဲ့ပါရကနဲ့ဘဝနဲ့ရင်းပြီးသိခဲ့ရပါတယ်။ဒါကတော့စစ်အာဏာရှင်စနစ်ကြောင့်ပါ။ဘဝဆိုတာကံတရားတစ်ခုကြောင့်မဟုတ်ဘဲစနစ်ကြောင့်ตาရကြည်နူးတဲ့အိမ်အောင်ရေးတွေကိုပျို့ကွဲစေတယ်လို့ပျော်ရွှင်ချမ်းမြေနေတဲ့မိသားစုဘဝတွေကိုလည်းတောကပွားစီပါတယ်။အေးအေးချမ်းချမ်းနေခြင်းလို့ဝိပဿနာတရားအားထုတ်တရားစခန်းဝေယဝိသကုသို့ယူနေတဲ့သူ့မိသားစုတွေထောင်ဝင်စာတွေ့နိုင်မှုစ조사အားထုတ်ရပါတော့တယ်။တနေ့စာတနေ့အလင်းမီအောင်ခွန်အားကိုအားပြုပြီးမနှဲရှာစားနေရတဲ့မိသားစုတွေထောင်ဝင်စာဆိုတဲ့ဝင်ကိုပါထမ်းခဲ့ရပါတယ်။ဒေါ်လှလှကိုထောင်နံ၃နှစ်နဲ့အင်းစိန်ထောင်ပို့လိုက်တော့အရင်ရောက်နေတဲ့အချင်းသူအားလုံးကအမေစုလိုပဲခေါ်ကြပါတယ်။နာမည်ရင်းပျောက်ပြီးဒေါ်လှလှကိုအမှုနာမည်ပဲခေါ်ကြပါတော့တယ်။အမေစုဆိုပြီးကြံတဲ့အချင်းသူတွေကဝိုင်းပြီးစောင့်ရှောက်ကြပါတယ်။သူနဲ့အတူအချင်းထောင်ထဲမှာနေခဲ့ရတဲ့ဒေါခင်မအေးကလည်းသူ့ကိုစောင့်ရှောက်ခဲ့ပါတယ်။ဒေါခင်မအေးကဒေါ်လှလှနဲ့ပတ်သက်ပြီးအမြဲဂုဏ်ယူပြောတတ်တာကတော့နိုင်ငံရေးကိုဒေါ်လှလှနားမလဲပေမဲ့ထောင်ထဲမှာနိုင်ငံရေးသမားလူရက်တိချက်ကောင်းနေတဲ့အစားအသောက်အနေထိုင်စင်းရတဲ့တံကိုဒေါ်လှလှကြံ့ညံ့ခံခဲ့ပါတယ်။ရင်းကျက်ယောဂာနဲ့အသက်ရှူမဝတဲ့အခါထောင်ကစေးမပေးပါဘူး။ဒီအခါသူယုံကြည်တဲ့ဝိပဿနာတရားအားထုတ်ပြီးယောဂာကိုလေးပြောက်နိုင်ဖို့သူကြိုးစားပါတယ်။လူတစ်ဖက်သားကိုတနာကျင်နာတတ်သူပြီးထောင်ဝင်စားမလာနိုင်နဲ့နေမကောင်းတဲ့အကျဉ်းသူတွေကိုသူ့လုပ်အားကမွေနဲ့စောင့်ရှောက်ကူညီပါတယ်။အဲ့ဒါကတော့ထောင်ဝင်နှန်းအမျိုးသမီးကပြင်ပကနေအော်ဒါလက်ခံပြီးထောင်ထဲကသိုးမွေးထိုးတတ်တဲ့သူတွေကိုအခကျင်းငွေအနှဲငယ်ပေးပြီးခိုင်းတဲ့ကိစ္စပါ။ဒီသိုးမွေးထိုးကငွေကိုလက်ထဲကင်ရတာမဟုတ်ပါဘူး။ကိုလိုချင်တဲ့ပစ္စည်းကိုဝန်နှန်းကိုမှားရတာပါ။လုပ်အားကအပေါ်မှာတစ်ခါအမျက်ထုတ်ပစ္စည်းမာတဲ့အပေါ်မှာတစ်ခါဈေးတင်ခံရပါတယ်။ဘလို့ပဲဖြစ်ဖြစ်ဒေါ်လှလှရသလောက်ကိုပဲအမြန်လို့သဘောထားပြီးနေမကောင်းတဲ့အကျဉ်းသူထောင်ဝင်စားမလာတဲ့အကျဉ်းသူတွေကိုသူ့လုပ်အားကနဲ့စောင့်ရှောက်ကူညီခဲ့ပါတယ်။ထောင်ထဲမှာအကျဉ်းသုံးခါကြခဲ့ပါတယ်။အကျဉ်းဦးစီးဌာနအကျဉ်းရင်ကနိုင်မှုဒေါ်လှလှကရင်ကမဲ့သူတွေအတွက်အင်းကြီးလုံးကြီးချုပ်ပေးရပါတယ်။ရင်ကျက်ယောဂာနဲ့ဆက်ချုပ်ရတဲ့အတွက်ဒေါ်လှလှတယောက်အလွန်ပင်ပန်းပါတယ်ဒါပေမဲ့တရေမှမနာပါဘူးဒီလိုအလုတ်ပုတ်ထွက်ပြီးဆက်ချုပ်ပြန်လာရင်အကျဉ်းသူတွေအတွက်နားအဟာရပါဇက်အဟာရဖြစ်အောင်သူစူးစမ်းနိုင်လို့ပါဒေါ်အောင်ဆန်းစုကြည်ကျမ်းပါပါစေလို့စုတောင်းပြီးအလှပေးလို့ထောင်ကြရတဲ့ဒေါ်လှလှသူချစ်ခင်လေးစားတဲ့ဒေါ်အောင်ဆန်းစုကြည်1995ခုလွတ်တဲ့အချိန်မှာသူလဲထောင်ကနှစ်ဆေးလို့လွတ်မြောက်ခဲ့ပါတယ်။ခရမ်းလွတ်တော်အမတ်ဦးတင်မောင်ဝင်းနှစ်ပတ်လည်မှာဒေါ်အောင်ဆန်းစုကြည်ကိုဒေါ်ခင်မအေးကဒေါ်လှလှအကြောင်းပြောပြခဲ့ပါတယ်။ဒေါ်လှလှအကြောင်းနားထောင်ပြီးဒေါ်အောင်ဆန်းစုကြည်စိတ်ကိုစိတ်မကောင်းဖြစ်သွားရပါတယ်။ပြီးတော့ဒေါ်အောင်ဆန်းစုကြည်ကပြောပါတယ်ကျမစိတ်မကောင်းလိုက်တာဒေါ်လှလှကဘာသာရေးသမား၊က တိလပေါ်မှာသူ့ဒါနပေါ်မှာယုံကြည်တယ်ဒီလိုတတ်ဝင်ယုံကြည်မှုကိုဖိနှိပ်တာစိတ်ထိတိုက်ဖို့ကောင်းပါပါတယ်ဒီလူတွေကဒီလိုပါပဲကျမတို့ကိုမပန့်ဘိုးနိုင်အောင်ဝိုင်းဝဲမကူညီနိုင်အောင်လုပ်တာပဲတဲ့ဟုတ်ပါတယ်ဒေါအောင်ဆန်းစုကြည်ချင်းပြည်နယ်စီယုံရေးခရီးစဉ်မှာဟာခါမြို့ကိုစနေနေ့ရောက်မယ်လို့သိထားတဲ့အာနာပိုင်ကဟာခါမြို့ပြည်သူလူထုတွေဒေါအောင်ဆန်းစုကြည်ကိုမကြိုဆိုနိုင်အောင်လက်ဖက်ခင်းမှာလူကြီးလူငယ်အားလုံးလှုပ်အားပေးဆိုပြီးတောင်ရလက်ဖက်ခင်းနဲ့ပို့ထားလိုက်ပါတယ်ဟာခါမြို့လေးကတောင်ပေါ်မြို့လေးမှုကားအဝင်ထွက်ကလမ်းတစ်ခုပဲရှိပါတယ်စနေနေ့မှာဒေါအောင်ဆန်းစုကြည်ကိုကားပြက်နေလို့ဟာခါကိုရောက်မလာနိုင်ခဲ့ပါဘူးတနင်္ဂနွေဖျားချောင်းဆင်းတဲ့အချိန်မှာတိုက်တိုက်ဆိုင်ဆိုင်ဒေါအောင်ဆန်းစုကြည်ရောက်လာခဲ့တာဖျားသခင်ဖန်ဆင်းတာလို့ဟာခါမြို့လူထုကပို့လို့ယုံကြည်သွားကြပါတယ်။ညဘက်ခရီးပြန်ထွက်သွားတဲ့ဒေါအောင်ဆန်းစုကြည်တို့ကိုဟာခါမျိုးလူတို့ကထင်းရှူးမီးတိုင်တွေကင်ပြီးမြို့ပြင်အထိလိုက်ပို့ခဲ့ကြပါတယ်။လေးစားရတဲ့သောတာရှင်များရှင်။ဒေါလှလှလူကိုယ်ရင်ထဲကစံနအမှန်ကိုထုတ်ဖော်ရဲတဲ့ပြည်သူလူတို့မျိုးဟာခါမျိုးကမြို့လူတို့မျိုးမြမပြည်မှာအများကြီးရှိတယ်ဆိုတာကျမတို့အခိုင်အမာယုံကြည်လျက်ပါသောတာရှင်များညဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ